တရုတ်နိုင်ငံရဲ့ပထဝီနိုင်ငံရေးမှာမြန်မာနိုင်ငံဟာအရေးပါတယ်လို့တရုတ်ဝန်ကြီးချုပ်လီချန်ကစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့ကုမင်းမျိုးမှတွေ့ဆုံစဉ်မှာပြောကြားခဲ့ပါတယ်။အိန္ဒိချင်းကောင်တန်ကင်းတမန်ကင်းမှမြန်မာကိုအရေးကြီးတဲ့နေရာမှာထားကြောင်းပြောကြားခဲ့တယ်လို့တရုတ်အစိုးရဘက်ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာဒီနိုင်ငံရဲ့အသွင်ပြောင်းတဲ့လုပ်ငန်းစဉ်တွေပြန်လည်စတင်ဖို့ကိုလည်းတရုတ်ဘက်ကအားပေးကြောင်းတရုတ်နိုင်ငံသားရေးဌာနပြောခွင့်ရမောင်နှင်းကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ်။
独立、主权、国家统一和领土完整，支持缅甸各方。
မြန်မာနိုင်ငံရဲ့အချုပ်အခြာနဲ့အမျိုးသားစည်းလုံးညီညွတ်ရေးကိုတရုတ်နိုင်ငံကထောက်ခံတယ်လို့နိုင်ငံရေးအသွင်ကူးပြောင်းနိုင်ဖို့တက်ဆိုင်တဲ့အဖွဲ့တွေအားလုံးတက်တက်မြတ်မြတ်ဆွေးနွေးပြီးတော့နိုင်ငံရေးအရာပြန်လည်တင်းမြတ်မှုရအောင်လုပ်ကြရေးကိုအားပေးတယ်လို့ပြောကြားသွားတာဖြစ်ပါတယ်။မြန်မာနိုင်ငံမှာနိုင်ငံရေးအရာပြန်လည်တင်းမြတ်ရေးနဲ့အသွင်ကူးပြောင်းရေးရှေ့တိုးနိုင်ဖို့တရုတ်နိုင်ငံကအားပေးကြောင်းနဲ့တရုတ်ရဲ့ခေတ်သစ်ပိုလန်မှဆိုင်ရာအဆင့်မြင့်ပူးပေါင်းဆောင်ရွက်မှုတွေအောက်မှာတရုတ်မြန်မာစီးပွားရေးဇင်းကြံတည်ဆောက်နိုင်ရေးမြန်မာဘက်ကပုံမှန်ရှေ့တိုးဆောင်ရွက်နိုင်အောင်လို့တရုတ်နိုင်ငံအနေနဲ့မြန်မာနဲ့အတူတွဲဆောင်ရွက်ဖို့အသိရှိနေတယ်ဆိုတာကိုလည်းတရုတ်ဝန်ကြီးချုပ်ကစစ်ကောင်စီအကြီးအကဲနဲ့ပုံထုံးတွေတုန်းကတွေ့ဆုံချင်းမှပြောကြားခဲ့ပါတယ်။ပညာရေးရင်ကျေးမှုနဲ့ခီးသွွားလုပ်ငန်းပိုင်းပူးပေါင်းဆောင်ရွက်မှုခိုင်မာအောင်နဲ့နေဆက်ဖြတ်ကျော်ရာဇဝတ်မှုတွေလုပ်နေတဲ့အွန်လိုင်းငွေလိမ်ကိုင်းတွေကိုနှစ်နိုင်ငံလက်တွဲနှိမ့်နှင်းသွားရေးကိုလည်းတရုတ်ဝန်ကြီးချုပ်ဘက်ကပြောကြားခဲ့ပါတယ်။တရုတ်မြန်မာနယ်စပ်မှာရှိတဲ့တရုတ်နိုင်ငံသားတွေတရုတ်လုပ်ငန်းတွေရဲ့လုံခြုံရေးကိုမြန်မာဘက်ကအသေးစားဆောင်ရွက်ပေးဖို့မျှော်လင့်ကြောင်းလည်းဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုတရုတ်ဝန်ကြီးချုပ်လီချန်ကပြောကြားခဲ့ပါတယ်။မြန်မာဘက်ကတော့ငြိမ်းချမ်းရေးကိုအတောင်ကောင်ထယ်ဖော်နေကြောင်းစစ်ကောင်စီအကြီးအကဲကတရုတ်ဝန်ကြီးချုပ်ကိုပြောကြားခဲ့ပါတယ်ရှင်။